This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မင်္ဂလာရှိတဲ့နေနဲ့ခင်းလေးတစ်ခုဖြစ်ပါစေရှင်ရေဒီယို NUG ဝန်သားဆင်နေကြတဲ့မိဘပြည်သူပေါင်းတဘာဝဘေးဆရာနာရှင်ပြည်တော်ကနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဒီဇင်ဘာလ18ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဆုံးအနေနဲ့ရေဒီယို NUG ရဲ့အစီအစဉ်သတင်းကောင်းထုတ်ချက်ကိုမေဦးအလင်ငါကဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
2024 ခုနှစ်ဒီဇင်ဘာလ18ရက်နေ့မနက်ခင်းစီရီသတင်းကောင်းနှုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်။မာနေပလောရှိအမှန်913ချင်းမြန်တရင်နိုဒေးစခန်းနဲ့အမြောက်တက်ခွဲ317တို့ကိုတင်ပတ်ရရှိတဲ့သတင်းကတင်ပြပေးကြပါတယ်။ဖန်မျိုးနယ်အတွင်းရှိကင်းအမျိုးသားစီယုံ KNU ဌာနချုပ်ဟောင်းမာနေပလောဒေသ၌တခုတည်းကျန်ရှိနေတဲ့အမှန်913ချင်းမြန်တရင်နိုဒေးစခန်းကိုတင်ပတ်ရရှိပြီးဖြစ်ကြောင်းKNU ပြောခွင့်ရပရိုဆောထော်နီကအတည်ပြုပြောဆိုထားပါတယ်။မာနေပလောမှာစစ်ကောင်စီတပ်တွေအဆုံးသတ်သွားပါပြီ။ဒီဇင်ဘာလ16ရက်နေ့ညနေ 4:30 ခန့်မှာ .913 တရင်စခန်းမာနေပလောနဲ့အမြောက်တပ်ခွဲ317တို့ကိုအပြီးသက်ချိန်မုံခဲ့ပြီးမာနေပလောနေမီမှာအပြီးတိုင်ရှင်းလင်းနိုင်ခဲ့တယ်လို့ Force for Federal Democracy FFD မှာအသိပေးဖော်ပြထားပါတယ်။စစ်စင်ရေးကို KNLA ရဲ့စစ်ရေးဦးဆောင်မှုအောက်မှာတပ်မဟာ9ကွန်မန်ဒိုတပ်ခွဲ KNDO တပ်ခွဲတရင်22တမဟာ5ကွန်မန်ဒိုတပ်ခွဲတို့ပူးပေါင်း၍ FFD drone အဖွဲ့မြေပြင်ခြေမုံရေးတပ်ဖွဲ့နှင့်တမဟာ9 drone အဖွဲ့ Federal Wings drone အဖွဲ့တို့ပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်နေမြေရှင်းလင်းရေးပြုလုပ်နေတာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်ထိခိုက်ဒေဆုံးမှုနဲ့လက်နက်ခဲယမ်းသိမ်းဆည်းရရှိမှုအခြေအနေသေးစိတ်ကိုမူမသိရှိရသေးဘူးလို့သိရှိရပါတယ်ထိုင်းမြန်မာနယ်စပ်အနီးတောင်ရင်မြေပေါ်မှာတပ်ဆွဲထားပြီး KNU တပ်မဟာ9နယ်မြေမှာတည်ရှိတဲ့နိုဒေးစခန်းကိုနိုဝင်ဘာလကတည်းကရိုက်ခါလမ်းကြောင်းများဖြတ်တောက်၍ပိတ်ဆို့တိုက်ခိုက်မှုများပြုလုပ်ခဲ့တယ်လို့သိရှိရပါတယ်။ KNU ဌာနချုပ်ဟောင်းမာနေပလောဒေသရှိကစောဝါလီစင်ပြူတောင်စခန်းမြောက်ကုန်းတတော်ဝါလီကဲကော်ကျိုးနဲ့ဖူးလောကုန်းစခန်းများကို KNLA ပူးပေါင်းတပ်များကသိမ်းပိုက်ထားနိုင်ခဲ့ရာမာနေပလောဒေသ၌စစ်ကောင်စီကင်းစင်သွားပြီဖြစ်ပါတယ်ခင်ဗျာ။အခုတ်ခုမျိုးရှိတမ101နဲ့ခလာရ252တရင်များကိုရော့ကက်များနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့တရင်ကိုတင်ပြပေးကြပါမယ်ဒီဇင်ဘာလ18ရက်နေ့မနက်10:30မိနစ်အချိန်ခန့်မှာပခုတ်ကူမြို့ရှိအကျန်းဖက်စစ်တပ်ရဲ့အမှတ်101ချေမြန်တပ်မဌာနချုပ်ပါဝင်လက်အောက်ခံတရင်များဖြစ်တဲ့ခလာရ251နဲ့ခလာရ252တို့ကိုတော်လိုင်းတပ်ဖွဲ့များကရော့ကက်များနဲ့ပြစ်ခတ်တိုက်ခိုက်နိုင်ခဲ့ကြောင်းကော့ဘရာ1အဖွဲ့မှသတင်းထုတ်ပြန်ထားပါတယ်တိုက်ခိုက်မှုတွင်ရော့ကက်များဟာအကျန်းဖက်စစ်တပ်ဝင်တွင်ကြားရောက်ပောက်ကွဲခဲ့ပြီးစစ်ကောင်စီတပ်သားများထိခိုက်ဒေဆုံးမှုရှိမရှိကိုအတည်ပြုနိုင်သေးခြင်းမရှိဘူးလို့ပြောဆိုထားပါတယ်။ပခုတ်ကူမြို့ပေါ်၌အတင်းအဓမ္မပေါ်တာဆွဲပြီးတပ်သားတိုက်စုဆောင်ခြင်းနှင့်ပခုတ်ကူတပ်မှ101တပ်ကပခုတ်ကူမြို့နယ်အနောက်ဘက်ခြမ်းရှိထန်းတပင်ကျွာနှင့်ရေလာကြီးကျွာများကိုအင်အားလုံးရင်းနှင့်စစ်ကြောင်းထိုးမိရှို့နေခြင်းများကြောင့်ပြန်လည်တိုက်ခိုက်ခြင်းဖြစ်တယ်လို့သိရှိရပါတယ်။အဆိုပါတိုက်ခိုက်မှုကို Burma Revolution Rangers တပ်ဖွဲ့ဘာငိဂရီလီယာဖို့စ်တပ်ဖွဲ့ TATY PKU PDF တပ်ဖွဲ့တို့နဲ့အတူကော့ဘရာ1ပခုတ်ကူတပ်ဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့ကြောင်းသိရှိရပါတယ်ခင်ဗျာအမှတ်3စစ်ဆေးတက္ကသိုလ်ဝင်5တပ်အိတ်ဆောင်တို့ drone နဲ့တိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်ဒီဇင်ဘာလ18ရက်နေ့မနက်4:10မိနစ်အချိန်မှာရန်ကုန်တဘုံဖွဲ့မှာမင်္ဂလာတုံမြို့နယ်ရှိစစ်ကောင်စီစစ်တပ်ကတူဝင်း5ထက်အိတ်ဆောင်သူ drone နဲ့တိုက်ခိုက်မှုပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ ဒရုန်းနဲ့စီးနဲ့တိုက်ခိုက်ခဲ့ပြီးဒဇင်းမှာ target area တို့ရောက်ရှိခဲ့ပြီးမစ်ရှင်အောင်မြင်ခဲ့တော့လေဒဇင်းမှာ target area မရောက်ခင်စက်ပိုင်းဆိုင်ရာချုပ်ရင်းမှုကြောင့် land work ခန့်မှာပြတ်ကျခဲ့တယ်လို့ဖော်ပြထားပါတယ်ပြတ်ကျတဲ့ drone ဟာပြန်လည်ရယူရန်စူးစမ်းတော့လေပြတ်ကျတဲ့နေရာတစ်ဝိုက်မှာစစ်ကောင်စီတပ်သားများကစစ်ဆေးရှာဖွေမှုများပြုလုပ်နေကြောင်းမြေပြင်သတင်းပေးပို့ချက်အရ drone ပြန်လည်ရယူနိုင်ရန်စူးစမ်းမှုကိုလက်လျှော့လိုက်ရတယ်လို့သိရှိရပါတယ်ရန်ကုန်မြို့တွင်ပထမဆုံးအဆင့်မီ door-to-door delivery စနစ်နဲ့မင်္ဂလာတုံးရှိစစ်ဆေးတက္ကသိုလ်နားနေဆောင်တို့ဖြတ်အားပြင်းမိုင်းတလုံးပို့ဆောင်ခဲ့ခြင်းဖြစ်စဉ်customer feedback ကိုလက်ခံဆောင်ဆိုင်နေစေဖြစ်ပြီး feedback ကောင်းများရရှိပါကဝန်ဆောင်မှုများအားထပ်မံအဆင့်မြင့်တင်သွားမည်ဖြစ်ပါသည်။များမကြာခင်မှာလည်းနှစ်သစ်လက်ဆောင်များကိုစာခါရခဌာနများထံသို့အဆက်မပြတ်ပို့ဆောင်ပေးပါဦးမည်ဖြစ်သောကြောင့်ရင်ခုန်စွာမျှော်လင့်ဆောင်စားကြပါကုန်တော်ဟုထုတ်ပြန်ထားပါသည်ခင်ဗျာ။မောင်မေရှောင်းရဟာလီကွေမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကိုဝင်ရောက်ပစ်ခတ်ခဲ့ရာတဦးတည်ဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။တနင်္သာရီတိုင်းဒေသကြီးတဝဲခိုင်တဝဲမြို့နယ်မောင်မေရှောင်းရကျေးရွာဟာလီကွေမှာစခန်းချတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သားတဦးတည်ဆုံးခဲ့ပြီးတူဒံရရှိခဲ့တယ်လို့ဒူရကစစ်ကြောင်းကသတင်းထုတ်ပြန်ထားပါတယ်ဒီဇင်ဘာလ15ရက်နေ့မနက်6နာရီဝန်းကျင်ခန့်မှာခီးသွွားပြည်သူများထံမှအာဓမငွေကြေးကောက်ခံနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုဒူရကစစ်ကြောင်းရဲ့ဦးဆောင်မှုနဲ့ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်အပြန်အလှန်ပစ်ခတ်မှုမိနစ်30ခန့်ဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သားတဦးသေဆုံးခဲ့ကတဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးထွက်ပြေးလွတ်မြောက်သွားခဲ့တယ်လို့သိရှိရပါတယ်အဆိုပါတိုက်ခိုက်မှုတွင် MA-17 တလက်G box 4ခု 5.56G 261တောင်စစ်သုံးအုပ်ထုပ်နှလုံးပတ်စံ 96,500 ကျပ် equipment တစ်ခုစကားပြောဆက်တစ်လုံးလက်ကင်ဖုန်းနှလုံးစစ်သုံးရေဘူးတစ်လုံးတို့ကိုတင်းစီရရှိခဲ့တယ်လို့ဖော်ပြထားပါတယ်အဆိုပါတိုက်ခိုက်မှုကိုဒူရကစစ်ကြောင်းနဲ့အတူတဝဲမျိုးသားလွတ်မြောက်ရေးတပ်တော် DNLA ရေဘူးပြည်သူ့ကာကွယ်တပ်ဖွဲ့ YPPDF Federal Dwinje Drone တပ်ဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာကနေမျိုးကျေးရွာနှစ်ရွာကိုလေရင်နဲ့ဘုံကျဲခဲ့တဲ့အတွက်ကြောင့်ကလေးနှစ်ဦးပါဝင်ပြည်သူ၅ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်ဒီဇင်ဘာလ16ရက်နေ့ည7နာရီချိန်မှာကဏီမြို့နယ်ရှိကြောက်လေကားကျွော်နယ်နက်ကြီးကျွော်တို့ကိုစစ်ကောင်စီတပ်ကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်အသက်17နှစ်အရွယ်ကလေးနှစ်ဦးပါဝင်ပြည်သူ၅ဦးသေဆုံးခဲ့ကြောင်းဒေသသတင်းများအရသိရှိရပါတယ်လေရင်နဲ့ဘုံလေးလုံးကျဲချမှုကြောင့်ကြောက်လေကားရွာမှာအသက်17နှစ်အရွယ်မောင်ငယ်ချီအသက်30နှစ်အရွယ်ကိုကျော်နိုင်လင်းအသက်19နှစ်အရွယ်မတ်ရွှေစင်ဝင်းအသက်14နှစ်အရွယ်မနိုးနိုးအသက်45နှစ်အရွယ်ဒေါ်ပြုံးတို့သေဆုံးခဲ့ပြီးနေနှလုံးပျက်စီးကနွားတကောင်သေဆုံးခဲ့တယ်လို့သိရှိရပါတယ်။ဒါပြင်နက်ကြီးကျွော်ကိုလည်းည8:45မိနစ်အချိန်မှာတွားရောက်ဘုံကျဲပစ်ခတ်ခဲ့ပြီးနေအိမ်တချို့ပျက်စီးခဲ့တော့လေလူထိခိုက်မှုမရှိဘူးလို့သိရှိရပါတယ်။အင်ဂျင်200ခန့်ရှိတဲ့နက်ကြီးကျွော်မှာစစ်တပ်ရဲ့အကြိမ်ကြိမ်မီးရှို့မှုနဲ့လေကြောင်းပစ်ခတ်မှုများကြောင့်ပြည်သူများကျွော်အတွင်းမနေရဲပဲစစ်ဘေးရှောင်နေရတာကြောင့်ရွာပြက်ကြီးတစ်ခုကဲ့သို့ဖြစ်နေတယ်လို့သိရှိရပါတယ်ခင်ဗျာ။SSPB ရန်တန်းနဲ့ပြည်သူမော်တော်ယာဉ်တစ်စီးကို RCSS ကမိုင်းခွဲတိုက်ခိုက်ခဲ့ရာပြည်သူ၃ဦးဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့တုံလောကျွော်အုပ်စုအတွင်းလှုပ်ရှားနေတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPB SSA စီရင်တန်းနဲ့ဒေသခံပြည်သူရဲ့မော်တော်ယာဉ်တစ်စီးကိုရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်။ဒီဇင်ဘာလ15ရက်နေ့မနက်9နာရီကျော်အချိန်မှာမိုင်းဆွဲတိုက်ခိုက်ခဲ့တာဖြစ်ပြီးမိုင်း၁၉လုံးထိပေါက်ကွဲခဲ့ကမပေါက်ကွဲသေးတဲ့မိုင်းနှလုံးကိုရှာဖွေတွေ့ရှိခဲ့တယ်လို့ SSPB SSA ကသတင်းထုတ်ပြန်ထားပါတယ်။တုံလောကျွော်နဲ့ပန်ကေတုကျွော်ကြားလွယ်လောတောင်လမ်းပေါ်မှာမနက်9နာရီ10မိနစ်အချိန်မှာSSPP ရန်တန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ပြီးနောက်ထပ်10မိနစ်အကြာမှာမောင်းလာတဲ့ဒေသခံပြည်သူတွေရဲ့ကားကိုလည်းမိုင်းဆွဲတိုက်ခိုက်ခဲ့သေးတယ်လို့ဆိုပါတယ်။မိုင်းဆွဲတိုက်ခိုက်ခံရတာကြောင့် SSPP ရန်တန်းမှာကားတစ်စီးမိုင်းစားထိမှန်ပျက်စီးခဲ့ပြီးအရက်သားကားပေါ်မှာလိုက်လာတဲ့မိသားစုဝင်3ဦးမိုင်းစားထိမှန်ကဒဏ်ရာပြင်းထန်စွာရရှိခဲ့တယ်လို့မော်တော်ယာဉ်လည်းထိမှန်ပျက်စီးခဲ့တယ်လို့သိရှိရပါတယ်။မိုင်းစားထိမှန်ဒဏ်ရာရရှိခဲ့သူများမှာမိုင်းကင်မြို့နယ်ဟိုခိုင်းကျွော်အုပ်စုနော်ရှော့ကျွော်မှာအသက်25နှစ်အရွယ်ကျောင်းဆရာမနန်းလောင်ဟန်ဖွေးနဲ့အသက်တစ်နှစ်အရွယ်သမီးဖြစ်သူနန်းအွန်ဖွေးဆိုင်နဲ့အတူသုံးလသားအရွယ်ကလေးငယ်တူတို့ဖြစ်ကြပါဗျ။ SSPB နဲ့ RCSS ပေါင်းစည်းနိုင်ရေးအတွက်နှစ်ဖက်ပစ်ခတ်မှုတိုက်ခိုက်မှုရစဲကြောင်းတဘောတူကြေညာချက်ကိုပြီးခဲ့တဲ့နိုဝင်ဘာလ29ရက်2023ခုနှစ်မှာထုတ်ပြန်ကြေညာထားခဲ့တာပဲဖြစ်ပါတယ်ခင်ဗျာ။ စစ်ကောင်စီကပုံကျဲတိုက်ခိုက်ခဲ့ရာမြို့ကံမြို့သမီးတူဒဏ်ရာရှိခဲ့တဲ့တရင်ကိုတင်ပြပေးကြပါရစေ။ရခိုင်ပြည်နယ်တန်တွဲမြို့ကိုစစ်ကောင်စီကပုံကျဲတိုက်ခိုက်ခဲ့ရာမြို့ကံမြို့သမီးတူဒဏ်ရာရရှိခဲ့တယ်လို့ APM တရင်ဌာနကဖော်ပြထားပါရစေ။ဒီဇင်ဘာလ18ရက်နေ့နေ့လယ်တနာရီခွဲအချိန်ခန့်မှာစစ်ကောင်စီက Jet Fighter တစ်စီးနဲ့ဘုံးနှလုံးကျဲချတိုက်ခိုက်ခဲ့တာကြောင့်ဒေသခံအမျိုးသမီးတူဒဏ်ရာရရှိခဲ့တယ်လို့ဆိုပါရစေ။ဒဏ်ရာရရှိခဲ့သူမှာတန်တွဲမြို့အမှတ်9ရပ်ကွက်ကအသက်69နှစ်အရွယ်ရှိဒေါခင်မေကြီးဆိုသူဖြစ်တယ်လို့သိရှိရပါတယ်။ဒါအပြင်ရက်ကွက်ခနစ်ကနေအိမ်လေးလုံးထပ်မနေလေဘုံထိမှန်ပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။တဝဲချေဆိုင်ခမာယာ25မှာစစ်ကောင်စီတပ်သားတူတဝဲမျိုးသားလွတ်မြောက်ရေးတပ်တော်ထံအလင်းဝင်ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။တနင်္လာနေ့တိုင်းတဝဲခရိုင်တဝဲမျိုးချေဆိုင်ခမာယာ25တရင်မှာစစ်ကောင်စီတပ်သားတူတဝဲမျိုးသားလွတ်မြောက်ရေးတပ်တော် DNLA ထံသို့လက်နက်နဲ့တကွာအလင်းဝင်လာတယ်လို့ DNLA ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ၈ရက်နေ့ကခမာယာ25တရင်ကတက်သားဖိုးထွေးဆိုသူဟာ MA1 တလက် G-Box 3ခု G-120 တောင်းဓမြောင်တစ်ချောင်းနဲ့စစ်ယူနီဘောင်းပြည့်စုံနဲ့အလင်းဝင်ခဲ့တာလို့ဆိုပါတယ်အခုလိုလက်နက်နဲ့တကွာပြည်သူရင်ဝင်ကိုအလင်းဝင်ခိုးလုံလာတဲ့တက်သားကိုဖိုးထွေးဆိုသူကိုငွေကျပ်သိန်း90တိတိချီးမြှင့်ပေးခဲ့ပြီး၎င်းရဲ့သဘောဆန္ဒအလျောက်လွတ်မြောက်နေမည်တနေရာကိုပို့ဆောင်ပေးခဲ့တယ်လို့ဖော်ပြထားပါတယ်ဆက်လက်ပြီးပြည်သူရင်ဝင်ခိုးလုံဝင်ရောက်လို့တဲ့သူကိုမဆိုတဝဲမျိုးသားလွတ်မြောက်ရေးတပ်တော် DNLA ကကြိုးစိုးလျက်ရှိကြောင်းအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာရန်ကုန်တိုင်းပြည်သူ့ကာကွယ်တပ်ဖွဲ့တင်မှတပ်သားတင်များလက်ခံခုံယူမဲ့တဲ့တင်ကိုတင်ပြပေးခြင်းပါတယ်ရန်ကုန်တိုင်းပြည်သူ့ကာကွယ်တပ်ဖွဲ့တင်မှတပ်သားတများလက်ခံခုံယူမိဖြစ်ကြောင်းဒီဇင်ဘာလ18ရက်နေ့မှာတရားဝင်အသိပေးကြေညာထားပါတယ်။ဆရာနာရှင်စနစ်ကိုအမြင့်ပြတ်ချေမုန်းလိုတဲ့ယုံကြည်ချက်ခိုင်မာတဲ့လူငယ်လူရွယ်များကိုတပ်သားတများဖြင့်လက်ကမ်းကြိုဆိုလျက်ရှိပါတယ်။လာရောက်လက်နက်ကင်တိုက်ပွဲဝင်လိုပါကရန်ကုန်တိုင်းပြည်သူ့ကာကွယ်တပ်ဖွဲ့တရဲထုတ်ပြန်ထားတဲ့တပ်သားတခေါ်ရေးစည်းကမ်းချက်များကိုတေးကြားစွာဖတ်ရှုနားလည်လက်ခံပါကဂတိခံဝင်နေတကွာလာရောက်ရမှာဖြစ်တယ်လို့ဆိုပါတယ်။တပ်သားတဖြစ်ဝင်ရောက်လို့ရဲဘော်များအနေနဲ့တင်တန်းကာလအတွင်းတော်၎င်းတင်တန်းကာလပြည်လွင်တော်၎င်းဂရိခံဝင်ချက်နဲ့ကျင့်ဝတ်စည်းကမ်းများကိုဖောက်ပြက်ပါကတပ်ဖွဲ့မှကြမှတ်ထားတဲ့စည်းကမ်းနဲ့အညီအရေးယူခြင်းခံရမည်ဖြစ်ပြီးဝင်ရောက်လူသူလူငယ်လူရွယ်များအနေနဲ့ Facebook Page Messenger မှ၎င်း Telegram @PRTeamYGMPDF မှ၎င်းဆက်သွယ်နိုင်တယ်လို့သိရှိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စည်ရေးသတင်းတွေကို Radio NUG သတင်းတောင်မင်းတီဟန်မင်းစစ်သွေးနဲ့ခါရှေတို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်သာပ
ါ Radio NUG ရဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးပြည်ပင်သတင်းများကိုတော့ຫນွေဦးမှမှတင်ပြပေးတော့မှာဖြစ်ပါတယ်ရှင်
မင်္ဂလာမနက်ခင်ဗျာ2024ခုနှစ်ဒီဇင်ဘာလ18ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမော်ပါဂျမတ်စစ်ကောင်းဆောင်မင်းအောင်လှိုင်ဟာမြန်မာနိုင်ငံတဝမ်းမှာဖြစ်ပွားနေတဲ့စစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်လည်းတာဝန်ရှိတယ်လို့ကုလအထူးကိုယ်စားလှယ်ပြောကြားတဲ့သတင်းကိုဥစွာတင်ပြပေးကြပါမယ်ဂျမတ်စစ်ကောင်းဆောင်မင်းအောင်လှိုင်ဟာရိုဟင်ဂျာတွေပေါ်ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေနဲ့တာမကမြန်မာနိုင်ငံတဝမ်းမှာဖြစ်ပွားနေတဲ့ဆီယာဆွေးမှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်လည်းတာဝန်ရှိတယ်လို့ကုလအထူးကိုယ်စားလှယ်ထွန်အန်ဒရူးစ်ပြောကြားချက်ကိုကုလသမဂ္ဂကသတင်းထုတ်ပြန်ဖော်ပြပါရယ်။ PP ဆိုင်ရာရာဇဝတ်တရားရုံး ICC အစိုးရရှိနေ Karen AA ကမြန်မာစစ်ကောင်းဆောင်ပေါ်ကျူးမှုချင်းမရောက်လိုင်းကိုဖမ်းရမ်းထုတ်ဖို့အဆုံးဖြတ်ချက်ကိုခုချိန်တည်ဆောက်မယ်ဆိုရင်တရားမျှတမှုအတွက်ရှိန်ဟုန်နဲ့တည်ဆောက်နိုင်မယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထွန်အန်ဒရူးစ်ကပြောကြားလိုက်ပါရယ်။ဂျမတ်စစ်ကောင်းဆောင်မင်းအောင်လှိုင်ဟာရိုဟင်ဂျာတွေပေါ်ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေနဲ့ဆွဆွဲယုံသားမကမြန်မာနိုင်ငံတဝမ်းမှာဖြစ်ပွားနေတဲ့ဆေးရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်လည်းတာဝန်ရှိကဒါကိုရပ်တန့်ပြီးတာဝန်ခံရမယ်လို့အထူးကိုယ်စားလှယ်ကဆိုပါတယ်ရှင်။အာဆီယံဒီဂျစ်တယ်ဆိုင်ရာဝန်ကြီးများအစည်းအဝေးကိုရာဇဝတ်မှုတွေကျူးလွန်ထားတဲ့အစည်းအဝေးဆိုအားမြန်မာနိုင်ငံကိုစားပြုတက်ရောက်ဖို့ဖိတ်ကြားမှုကန့်ကွက်ရှုံချတဲ့တင်ကိုဆက်လက်တင်ပြပေးပါမယ်။အာဆီယံဒီဂျစ်တယ်ဆိုင်ရာဝန်ကြီးများအစည်းအဝေးကိုရာဇဝတ်မှုတွေကျူးလွန်ထားတဲ့စီအုပ်စုအားမြန်မာနိုင်ငံကိုစားပြုတက်ရောက်ဖို့ဖိတ်ကြားမှုကန့်ကွက်ရှုံချတယ်လို့ဒီဇင်ဘာ18ရက် Defend Myanmar Democracy ကအသိပေးဖော်ပြပါရယ်။အာဆီယံဒီဂျစ်တယ်ဆိုင်ရာဝန်ကြီးများအစည်းအဝေးတွင်ရာဇဝတ်မှုတွေကျူးလွန်ထားတဲ့စီအုပ်စုကိုမြန်မာနိုင်ငံကိုစားပြုတက်ရောက်ဖို့ဘာကြောင့်များဖိတ်ရပြန်တာလဲ။ဒီလိုနိုင်ငံတကာအစည်းအဝေးတွေမှာဆရာဇွေကောင်းနေစီကဘယ်လိုမျိုးဒီဂျစ်တယ်ဆိုင်ရာကျွမ်းကျင်မှုတွေမျှဝေနိုင်မှာလဲလို့ဆူထားပါရယ်။ စူပါဖိတ်ကြားမှုဟာစကောက်စီရဲ့လူလူပေါ်အင်တာနက်ပိတ်ဆိုခြင်းဆိုင်ရာသင်ခန်းစာတွေနဲ့ဝါဒဖြန့်မှုတွေသာရရှိမယ်လို့လည်းထောက်ပြထားပါတယ်မြန်မာညီညွတ်ရေးအစိုးရ energy ကိုဖိတ်ကြားပါမြန်မာလူထုကိုအမှန်တကယ်ကိုစားပြုမဲ့သူတွေနဲ့ digital ဖွံ့ဖြိုးတိုးတက်ရေးကိုအားပေးထောက်ခံပါလို့လည်းတိုက်တွန်းထားပါတယ်ရှင်။ဂျမတ်စကောင်စီကအားပေးထောက်ခံနေသောတရုတ်အစိုးရအားကန့်ကွက်ဆန္ဒဖော်ထုတ်ပွဲတူးကြိုမှကျင်းပမဲ့တဲ့ရင်ကိုတင်ပြပေးပါအောင်မယ်။ဂျမတ်စကောင်စီကအားပေးထောက်ခံနေတဲ့တရုတ်အစိုးရကိုကန့်ကွက်ဆန္ဒဖော်ထုတ်ပွဲဂျပန်နိုင်ငံတူကြိုမြို့မှာဒီဇင်ဘာလ20ရက်မှာလှူဆောင်မယ်လို့ Energy Supporting Japan ကဖော်ပြပါတယ်။မြန်မာရေးကိုဝင်ရောက်ဆွတ်ဖက်ခါမြန်မာပြည်သူများ၏ဆန္ဒသဘောထားနှင့်ဆက်ကျင်၍ဂျမတ်စစ်ကောင်စီအားထောက်ခံကူညီပံ့ပိုးပေးနေသောတရုတ်အစိုးရအားကန့်ကွက်ဆန္ဒဖော်ထုတ်ပွဲကိုဒူချွန်မြို့တွင်အစီအစဉ်တိုင်းပြုလုပ်သွားမယ်လို့ဆိုပါရယ်မြန်မာဒီမိုကရေစီရေးတက်ကြွအလှရှားသူများနှင့်ဖြင့်လာရောက်ပူးပေါင်းကပြည်သူလူထုနှင့်ထပ်တူကြသောဆန္ဒသဘောထားများအားပြသနိုင်ရန်တီးပေးဖိတ်ခေါ်ထားပါရယ်ရှင်ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါရယ်ရှင်
ဗီဒီယိုအငြိမ်းကြီးမှဆက်လက်တင်ပြနေပါတယ်အခုဆက်လက်ပြီးတော်လန်ရေးကဗျာမှာတော့လူကဗျာရေးသားထားတဲ့အတလူလို့အမည်ရတဲ့တော်လန်ရေးကဗျာကိုຫນွေဦးမိုးကခန်းစားရွတ်ဖတ်ပေးမှာဖြစ်ပါတယ်ရှင
်အတလူလူသေးမှာပဲအပုံနဲ့ရှိတာမဟုတ်တချို့ရှင်နေတဲ့လူတွေဟာလေအနက်တထောင်းထောင်းနဲ့တက်ရှိနေုံကလွဲလမ်းထရှောင်နေတဲ့လူသေးတွေပါပဲအပြုံးမှလည်းအတက်မပါအစုံးမှလည်းအနှစ်ပလာတကာရီဘလောက်လောင်လောင်မင်းရှိုးတဲ့အခါတဖြောင်းဖြောင်းထကြိုးတဲ့အစံချောင်နေတဲ့အရိုးတွေလိုသေမှအတန်မြင်ကြအနှစ်မရှိလိုက်တာမာသာထွေစာကပြောတယ်ဆူတောင်းပေးတာထက်ကူညီတဲ့လက်တစုံဟာပိုကောင်းတယ်တဲ့ဒါကိုဂျီဇက်ကြားတော့ရီမတဲ့လားဖျားသားတွေကပူကြောက်เสียကောင်းနေတာအဖမမသိပဲတေချင်းရဲ့စီးပွားရေးဝိညာဉ်တွေဘလောက်များများထွက်လို့လဲအမျက်ကြီးစားတဲ့အငတ်ကြီးများဖျားပါရောင်းစားရင်မြောက်ပြဆန်တောင်းနေကြပြီစနစ်ကိုကမှားနေတာရောမရဲ့ဒီမိုကရေစီနိုင်မြစ်ကနေအေယာဝတီထိစီးရင်ကဘာပြက်ကက်ဆိုင်မှာမို့လားငွေရဲ့တစားခံအာဏာရဲ့တစားခံအင်အားရဲ့တစားခံအခံပကအထမနက်တဲ့မေစာပင်တွေအကြမနာပို့လေမတွေးတပါမဟောတရာရဲ့တားတရားစီရင်ခံဖွင့်တော့အမိများခမများငိုနေလိုက်ကြတာပြာကျသွားတဲ့မီးလောင်ပြင်မှာမိသားစုဓာတ်ပုံတွေလည်းမတွေးတော့ပါဓာတ်ပုံရိုက်เสียလူလည်းမစုံတော့ပါမင်းသားတွေဘလူးကောင်းဆွတ်တဲ့အခါဘလူးတွေကမင်းသားကောင်းဆွတ်တယ်ကကြိုကဟန်တွေဟာဝုံဝုံတောက်တဲ့မီးလျံတွေကြာရွှေပွဲလာအပရိသတ်တွေရှိမှစီးချက်ဟန်ကြဖြေဖြော်ကြတယ်လက်ခုတ်တံမစဲရွှေမူငွေမူတပွဲဖွဲလူကပြ
ဗီဒီယိုအန်ယူဂျီဝန်အားစီနေကြတဲ့မိဘပြည်သူများရှင်အခုတစ်ခါမှာတော့2024ခုနှစ်ကုန်ကြိမ်ပြည်တွင်းစစ်နဲ့စစ်ဘေးသင့်ပြည်သူတွေအတွက်ဘာမျှော်လင့်စရာရှိမလဲလို့အမိရတဲ့မြန်မာနေဦးခရိုနီကယ်ဒီဇင်ဘာလ16ရက်မြင်ကွင်းမုံမခဆောင်းမကိုမင်းယူကဖတ်ကြားတင်ပြပြီးတော့မှာဖြစ်ပါတယ်ရှင်
မြန်မာနေဦးခရိုနီကယ်ဒီဇင်ဘာ16မြင်ကွင်း2024နှစ်ကုန်ချိန်ပြည်တွင်းစစ်နဲ့စစ်ဘေးသင့်ပြည်သူတွေအတွက်ဘာမျှော်လင့်စရာရှိမလဲစစ်ကောင်စီ၏ခေါင်းဆောင်မင်းအောင်လှိုင်ကအပြစ်ခတ်ရက်စဲဖို့ကိုထုတ်ပြောလာသလိုစစ်ကောင်စီကိုယ်စားလှယ်တွေကလည်းတရုတ်ပြည်ခီးစဉ်တွေကနေတိုင်းရင်းသားလက်နက်ကင်တွေနဲ့အပြစ်ရက်ဆွေးနွေးဖို့တွားရောက်နေကြတယ်လို့သတင်းတွေကဆိုပါတယ်လက်နက်စွန့်ဆွေးနွေးဖို့စစ်ကောင်စီအကြီးအကဲပြောဆိုချက်ကို AA အဖွဲ့ကဒီရက်ပိုင်းအတွင်းတုံ့ပြန်လိုက်ပါတယ်စစ်ကောင်စီကိုတော်လန်တိုက်ခိုက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်နက်စွန့်ပြီးဆွေးနွေးညှိနှိုင်းဖို့စစ်ကောင်စီအကြီးအကဲကပြောတာကိုအာရခတပ်တော် AA အဖွဲ့ကပယ်ချလိုက်ပါတယ်။အကြမ်းဖက်မှုတွေကိုရက်လက်နက်စွန့်ပြီးပြည်သူကိုဝင်ချတောင်းပန်ရမှာကစစ်ကောင်စီသာဖြစ်တယ်လို့တုံ့ပြန်လိုက်တယ်လို့ VOA သတင်းဌာနကရေးသားပါတယ်။တ တရုတ်ဤဖီအားကြောင့်တဖက်သက်အပြစ်ရထားတယ်လို့ထုတ်ဖော်ထားတဲ့ညီနောင်မဟာမိတ်အဖွဲ့တွေက TNLA နဲ့ MNDAA တို့ကတော့သူတို့တင်ပိုက်စိုးမိုးထားတဲ့နယ်မြေတွေအတွင်းမှာဒေသခံပြည်သူတွေနဲ့အထွေထွေအုပ်ချုပ်ရေးကျန်းမာရေးနဲ့ပညာရေးလုပ်ငန်းတွေဆက်လက်အကောင့်ထဲပေါ်နေတယ်လို့သတင်းတွေထုတ်ပြန်ထားတာကိုလည်းဖတ်ရှုနေကြရတာဖြစ်ပါတယ်စစ်ကောင်စီဘက်ကတဖက်သက်လေကြောင်းကနေတိုက်ခိုက်နေလို့အရသာပြည်သူတွေထိခိုက်တာတေးချေပျက်စီးတာတွေကိုလည်းတင်ပြနေတာတွေတွေ့ရပါတယ်ပြည်တွင်းစစ်နဲ့စစ်ကောင်စီ၏အရမစစ်မှုတန်းခေါ်နေမှုများကြောင့်မြန်မာနေရက်စွန့်ခွာအများအပြားဟာပြည်တွင်းစစ်ရှောင်းတွေအဖြစ်နေထိုင်နေကြတာအပြင်ထိုင်းမြန်မာနယ်စပ်ကိုဖျက်ကျော်ပြီးရွှေပြောင်းအလုသမားများတပ်တွေကလက်မှတ်မဲ့နိုင်ငံသားများအဖြစ်ကိုပြောင်းရွှေ့နေထိုင်မှုတွေတိုးတက်လာနေပါတယ်။နှစ်ကုန်တိုင်းထိုင်းစိုးရ၏စီမံမှုတစ်ခုဖြစ်တဲ့တရားမဝင်အလုသမားများကိုမှတ်ပုံတင်လက်မှတ်ထုတ်ပေးမဲ့အစီအစဉ်ကိုလည်းထိုင်းအဖွဲ့အစည်းများအပြင်မြန်မာအရေးဆောင်ရွက်သူအဖွဲ့အစည်းများကဝိုင်းဝန်းပြီးအားပေးလှုပ်ဆောင်နေကြတယ်လို့သိရပါတယ်။ထိုင်းမြန်မာအရေးကိုစိတ်ဝင်စားတဲ့သတင်းဌာနတွေကရေးသားထားတဲ့အချက်တွေအရကတော့ထိုင်းရောက်မြန်မာအလုသမားတွေအတွက်ဒီဇင်ဘာလ16ရက်နေ့ကနေစပြီး15ရက်အတွင်းစည်းရင်းပေးသွင်းကြဖို့အလုရှင်တွေအနေနဲ့အွန်လိုင်းမှာစည်းရင်းပေးသွင်းနိုင်ဟုဆိုထားထိုင်းတာဝန်ရှိသူတွေကကြေညာချက်ထုတ်ပြီးပြောထားပါတယ်။တန်းနဲ့ချီတဲ့အလုသမားအရေးအတွက်ကို15ရက်နဲ့လုံလောက်မှုရှိမှာမဟုတ်ဘူးလို့ဝေဖန်မှုတွေလည်းရှိပါတယ်။လာမယ့် February 23ရက်နေ့မှာတက်တန်းကုန်မဲ့နိုင်ငံခြားသားလုပ်သားပေါင်းမှာမြန်မာက2တန်း၊ကမ္ဘောဒီးယားက3သိန်း၊လာအို9000နဲ့ VNN 3000လောက်ရှိတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံထဲမှာစစ်ကောင်စီ၏အလုသမားစာချုပ် MOU နဲ့တရားဝင်လာတဲ့မြန်မာလုပ်သား3သိန်းခွဲရှိတယ်လို့ပြောပြီးအဲ့ဒီအလုသမားတွေမှတ်ပုံတင်အရေးကိစ္စတွေအတွက်မြန်မာစစ်အုပ်စုကသူတို့ရဲ့ကိုယ်စားလှယ်ရုံးကိုဘန်ကောက်၊ချင်းမိုင်နဲ့ရနောင်3နေရာပဲပေးထားမယ်လို့ပြောကြားပါတယ်။မြန်မာအများအပြားကနေဆက်မျိုးတွေမှာသူတို့အခေါ်ပန်းရောင်ကတ်လုပ်ဖို့ကိုဘာသာကိုဖန်နှီးကြရတယ်လို့ဆိုပါတယ်။ဘန်းငွေ1000နဲ့အထက်ငွေကြေးကိုနေထိုင်သွားလာခွင့်ကတ်မျိုးအတွက်ကုန်ကြရပါတယ်။နေထိုင်ခွင့်ကတ်တစ်မျိုးမျိုးရှိရင်မိမိမိသားစုအတွက်ကောမိမိကလေးတွေကိုလက်ခံတဲ့ပရာဟိတကျောင်းတစ်ကျောင်းမှာကျောင်းအပ်ဖို့အတွက်ပါအဆင်ပြေနိုင်တယ်လို့လည်းပြောကြပါတယ်။မြန်မာအရေးကိုတရုတ်နဲ့အာဆီယံတို့ကပို့ပြီးအလေးပေးဖြေရှင်းကြဖို့2025နှစ်ထဲမှာဟန်ပြင်းနေကြတာလို့လည်းခန့်မှန်းကြပါတယ်။2021ခုနှစ်စစ်အာဏာသိမ်းမှုနောက်ပိုင်းမြန်မာတွင်ဖြစ်နေသည့်အကြက်အတဲမှထွက်ပေါက်ရှာရန်လူသဘောဆွေးနွေးမှုများကိုလက်ခံကျင်းပရန်ထိုင်းနိုင်ငံကအောက်တိုဘာလတွင်ကမ်းလှမ်းခဲ့ပြီးနောက်ထိုင်းနိုင်ငံသားရေးဝန်ကြီးမာရစ်ဆန်ဂျီယန်ပေါင်စာသည်ဒီဇင်ဘာလ19ရက်နေ့20ရက်နေ့များတွင်တီးခြားဆွေးနွေးမှုများပြုလုပ်မယ်လို့ဖော်ပြပါသည်ဒီဇင်ဘာလ19ရက်နေ့တွင်ကျင်းပမည့်ဆွေးနွေးပွဲများတွင်မြန်မာစစ်ကောင်စီကိုယ်စားလှယ်များပါဝင်မည်ဖြစ်ပြီးထိုအစည်းအဝေးသည်နေဆက်လုံခြုံရေးနှင့်နေဆက်ဖြတ်ကျော်ရာဇဝတ်မှုများအတွက်အလွတ်သဘောဆွေးနွေးပွဲဖြစ်ကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူနီကွန်ဒက်ဘလန်ကူရာကပြောထားပါသည်မြန်မာနှင့်နေဆက်ထိစပ်နေသည့်တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်လာအိုနှင့်ထိုင်းနိုင်ငံတို့မှကိုယ်စားလှယ်များတက်ရောက်မယ်လို့ဆိုပါသည်ဒီဇင်ဘာ20ရက်ဆွေးနွေးပွဲကတော့အာဆီယံနိုင်ငံများမှနိုင်ငံသားရေးဝန်ကြီးအဆင့်အာဆီယံ၏ဘုံသဘောတူညီချက်5ချက်ငြိမ်းချမ်းရေးအစီအစဉ်အပါအဝင်မြန်မာအရေးအစီအဝေးကျင်းပမယ်လို့ပြောထားပါတယ်။ဒါအပြင်အာဆီယံအလဲကျဥက္ကဋ္ဌဖြစ်လာမဲ့မလေးရှားနိုင်ငံကလည်းမြန်မာပြည်တွင်းငြိမ်းချမ်းရေးကိုဥတီဆောင်ရွက်မယ်လို့ထုတ်ပြန်လိုက်ပါတယ်။အာဆီယံ၏ငြိမ်းချမ်းရေးအစီအစဉ်ကိုအကောင့်ထဲပေါ်ရန်ဆုံးဖြတ်ထားကြောင်း2025ခုနှစ်တွင်အာဆီယံဥက္ကဋ္ဌဖြစ်မည်မလေးရှားဝန်ကြီးချုပ်အန်ဝါအီဗရာဟင်ကဒီဇင်ဘာလ16ရက်နေ့တွင်ပြောတယ်လို့ဆိုပါတယ်။2024နှစ်ကုန်ကာလနီးမှာမြန်မာပြည်သူတွေအတွက်ကတော့အလင်းရောင်တစ်စုံတရာထင်ထင်ရှားရှားမမြင်ရသေးဘူးလို့ဆိုရပါမယ်။ငြိမ်းချမ်းရေးအတွက်အိန္ဒိယနိုင်ငံတွေကလေးတန်းပြစ်နေကြသလိုနေရက်စွန့်ခွာပြည်သူတွေအတွက်ကတော့ကောက်ရိုးတမြင်ကိုမလွတ်တန်းဆုပ်ကိုင်ပြီးနေသားမဲ့နေတွေကိုမျှော်လင့်နေကြရစေဖြစ်ပါရခင်ဗျာ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တော်လန်ရေးတက်ဂီတာမှာတော့ The Gears အဖွဲ့ကတီးဆိုထားတဲ့ငါတို့အမိမေလို့အမိရတဲ့တော်လန်ရေးတက်ဂီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
ောင်းနေသည်ပေးစက်ခဲ့သည်များမင်းရဲ့ကြောင်းတွေကဘာမှမောဝန်တီသူရှောင်းမရောက်မဲ့ခင်တချို့လဆလိုပြီးညလင်းတစ်ခုနဲ့ဝဲခဲ့တော့လေဆန်လာခဲ့ပြီအိမ်မဲ့တွေလက်တကယ်မှာလဲကိုယ်တိုင်သူစမဲ့Yeah, yeah, let's try. Kabame, shindamba, zee. Yang song panya le, phu panja, zee. Namabje, jedan cho, zee. Eja lam ya rai la pa ja, zee. Kale le kya ngu le, dika so ji we ba zee.Dang a r o m i me Can you tell to yen di li Among the quill on this on di Tell a mo da au ka de de sing ya Rui na chan si da chi Rui me chan pyo ni bi Amman de cha ne da mai ngu chiYou young nugget free
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဒိုင်းရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွေသားတွေကဆုတောင်းနေတာပို့တာလာပါလိမ့်ရှင်။မြေသားညီမတွေအစိုးရရဲ့စက်တွေသတင်းအချက်အလက်တွေလူပညာဝေကြီးဌာနကထုတ်လွှင့်နေတဲ့ ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်